မြန်မာနိုင်ငံတွင်းလက်နက်ကိုင်ပဋိပက္ခတွေကြီးထွားနေပြီးတော့မြန်မာစစ်တပ်ဘက်ကစခန်းတွေလက်လွတ်ဆုံးရှုံးရတဲ့အခြေအနေနဲ့တောင်တရုတ်ပင်လယ်ရေပိုင်နက်အတွင်းအငင်းပွားမှုတွေကဒီသတင်းပတ်ကုံလာအိုနိုင်ငံမှာကျင်းပမယ့်အာဆီယံနိုင်ငံသားရေးဝန်ကြီးများ Retreat တည်ထက်အစည်းအဝေးမှာအဓိကပြောဆိုဆွေးနွေးမယ့်အကြောင်းအရာတွေဖြစ်နေပါတယ်။အာဆီယံအလှည့်ကျဥက္ကဋ္ဌလာအိုနိုင်ငံလမ်ဘရာဘွန်မြို့မှာ2024ခုနှစ်အတွင်းပထမဦးဆုံးအကြိမ်ဖြစ်နေလာမယ့် January 28ရက်နေ့29ရက်နေ့တွေမှာအာဆီယံနိုင်ငံသားရေးဝန်ကြီးတွေတွေ့ဆုံဖြစ်ပါတယ်မြန်မာနိုင်ငံရဲ့အကြက်တဲကိုဖြည့်ရှင်းမှုအာဆီယံဘုံသဘောတူညီချက်တွေအကောင့်ထဲပေါ်တဲ့နေရာမှာနှောင့်နှေးကြံ့ကြာမှုတွေရှိတယ်ပေါ်လဲဝေဖန်ပြောဆိုနေကြခြင်းဖြစ်ပါတယ်လေ့လာသူတွေကတော့ဒေတာတွေမှာအသေးဆုံးနဲ့အစင်းရဲဆုံးနိုင်ငံတစ်ခုဖြစ်တဲ့လာအိုနိုင်ငံကအာဆီယံအလှည့်ကျဥက္ကဋ္ဌဖြစ်နေတာဝန်ယူတဲ့ကာလမှာတော့မြန်မာရဲ့အကြက်တဲကိုအောင်မြင်အောင်ဖြည့်ရှင်းပေးနိုင်မှုဆိုတာဖြစ်နိုင်ခြေတိတ်နေပါတယ်ဆိုပြီးတော့တုံ့တက်နေပါတယ်အာဆီယံဘက်ဒီရဲ့အင်ဒိုနီးရှားမှာအလှည့်ကျဥက္ကဋ္ဌဖြစ်နေတာဝန်ယူခဲ့တဲ့ကာလအတွင်းမှာတော့မြမအရေးဒေတာရင်းနိုင်ငံတွေရဲ့ကြိုးပမ်းမှုဟာမျှော်လင့်ထားသလောက်အရာမရောက်ခဲ့ဘူးဆိုပြီးတော့လည်းဝေဖန်ခဲ့ပါတယ်လက်ရှိဥက္ကဋ္ဌလာအိုနိုင်ငံဟာအင်ဒိုနီးရှားနိုင်ငံထက်စာလို့ရှိရင်တော့မြမစစ်ကောင်စီနဲ့ပို့ပြီးတော့မှထိတွေ့ဆက်ဆံရေးကိုလိုလားတယ်လို့အကဲခတ်တွေကတော့လက်ခံထားပါတယ်ဇန်နဝါရီလဒုတိယပတ်အတွင်းမှာတော့လာအိုနိုင်ငံကမြမအရေးအထူးကိုယ်စားလှယ်ဖြစ်နေခန့်အပ်ထားတဲ့အလွန်ကီယိုကစ်တီခွန်ဟာနေပြည်တော်ကိုတွားရောက်ပြီးတော့စစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါတယ်ရှင်